မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းပြီးနောက်နိုင်ငံနဲ့အနာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေလည်းကြီးထွားလာနေပြီ။စစ်တပ်ထုတ်ပေါ်တဲ့နေရာတွေမှာတဒိန်တော်ယူတဲ့တဒိန်ထောက်တွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်။စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းဒီကနေ့ထိတဒိန်ထောက်တွေဖမ်းဆီးခံရတာစေဦးထက်မနေရှိတယ်လို့မကြတဲ့ခင်ကတဒိန်မီဒီယာကုံစီကနေနှုတ်ထွက်လိုက်သူတို့ဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ်
။ဒီမနေ့ထိ10ရက်လောက်ရှိတယ်။နောက်ဒီနေ့ကမောင်ရမတယောက်ဖမ်းခံတယ်ဒါပေမဲ့စောစောလေးပြန်လုပ်ပြီးတော့စီမင်းနေရာတော့မနေ့နဲ့ညနဲ့မတရားလောက်တိုးလိုက်ရောလိုက်အဲ့လိုမျိုးပြန်လွတ်တာလို့ရှိတယ်။ခမညစ်တမ်းပြင်းကျင်းဆင်းရောပေါ့နော်။အများစုကတော့တိုက်အပိုင်ရှိတဲ့လူတွေကြီးပါပဲ။ဟိုတိုက်ပိုင်ရှိတဲ့လူတွေတယောက်ကအလွတ်တန်ပေါ့။အလွတ်တန်ဆိုတော့ဟိုအစီအကျေတော့မဟုတ်ဘူး။ဒါပေမဲ့ဘယ်ဌာနရလို့ဟိုမဖော်ပြတာတရင်းတဲ့ပုံဟိုအဲ့ကြောက်ကတော့အလွတ်တန်။နိုင်ငံခြားတရင်းဌာနနိုင်ငံခြားတရင်းဌာနဆိုရင် AP ကတယောက်ပါတင်တဲ့ပုံစံရမယ်ဒီလေ
ဒီကနေ့မနက်ပိုင်းကလေမုံရွာမြို့နယ်တွင်စစ်အာဏာရှင်စန့်ကျင်စန္ဒထုတ်ဖော်ရမှာတရင်တော်ယူတဲ့တရင်ထောက်တူကိုအာဏာပိုင်တွေကရိတ်နဲ့ဖမ်းဆီးတာခံခဲ့ရပြီးအမတ်ခံနဲ့ပြန်လွှတ်ပေးလိုက်တယ်လို့ကိုတိုင်ဖမ်းဆီးခံရတဲ့မုံရွာကေဇက်တရင်ထောက်ကိုမင်းဆိုးလေးကပြောပါတယ
်ဟုတ်တယ်ဖမ်းတဲ့အချိန်မှာတော့အဲဟိုတယ်ဝင်းထဲကိုချင်းနှင်းမြင့်ဟိုတယ်ဝင်းထဲကိုပြည်သားသုံးလျောက်ဝင်လာပြီးတော့အဲ့လိုဓားပုံရိုင်းနေတဲ့အချိန်မှာရိုင်းနဲ့ပြီးတော့သူကခေါ်တဲ့အချိန်မှာလမ်းပေါ်ထိအဲ့လိုမျိုးပေါ့နည်းနည်းထိုးလာကြိတ်လာရိုက်လာလုတယ်ပေါ့ဗျာလုပြီးတော့နောက်ရဲတွေရောက်လာပြီးတော့ဟိုမိရယ်ပေါ့မိရယ်လို့ပြောတော့လေနည်းနည်းတော့ထက်ရိုက်သေးတယ်ရိုက်ပြီးတော့ရဲတွေကခေါ်ပြီးတော့သူတို့ကားပေါ်တင်သွားတာပေါ့အမှုမဖုံဘူးဗျာအာမခံတော့ဟိုကခံဝင်ကလေးတော့ထိုးခဲ့ရတယ်ဗျာဟိုပုံမှတော့မကြက်ဘူးသူတို့ပုံမှမတက်ဘူးဗျာ
မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်တွေဘက်ကမီဒီယာတွေကိုဖမ်းဆီးတာတွေရှိနေတယ်လို့မီဒီယာလွတ်လပ်ခွင့်တွေကိုပိတ်ပင်တားဆီးတာတွေလည်းရှိနေတယ်လို့မကြသေးခင်ကသတင်းမီဒီယာကောင်စီကလည်းနှုတ်ထွက်လိုက်သူတို့ဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ
်လွတ်လပ်ခွင့်ကတော့အခုအချိန်ကြီးကဟိုအာဏာသိမ်းပြီးနောက်ပိုင်းမှာတောက်လျှောက်ကသတင်းလွတ်လပ်ခွင့်ကျဆင်းလာတယ်အစိုးရကအနေထားရှိတယ်ရှေ့ဆက်ဘလောက်ထိဟိုလွတ်လပ်လုပ်နိုင်မလဲလွတ်လပ်လုပ်နိုင်မလဲဆိုတာလေလွတ်လပ်ခွင့်ကဘလောက်ထိထပ်ပြီးတော့ဟိုကန္တာခံရအောင်မလဲဆိုတော့ဟိုမန်းစာရခက်သေးတယ်ပေါ့နော်ချိုးနေတာတော့ချိုးွားနေတဲ့သဘောတော့ပြုတ်လို့ရတယ်ဟုတ
်လက်ရှိရှင်ထိဖန်စီခံထားရတဲ့တရင်ထောက်တွေကိုတော့ဘာပုံမှတ်တွေနဲ့တရားဆွေးဆိုထားတယ်ဆိုတာကိုမသိရသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေတွင်တည်ဆုံတန်းရသူတွေနဲ့ဖန်စီခံရသူတွေလည်းအများပြားရှိနေပါတယ်မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာဏာရှင်စန့်ကျင်လှုပ်ရှားမှုတွင်ဒီကနေ့ထိဖန်စီခံထားသူ980တယောက်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ